ကိုရိုနာဗိုင်းရပ်စ်ကြောင့်အိန္ဒိယကိုလာမယ့်ကမ္ဘာလှည့်ခီးတယ်တွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုဆိုင်းငံ့ထားဖို့အစိုးရရဲ့ဆုံးဖြတ်ချက်ကြောင့်သူတို့ရဲ့လုပ်ငန်းတွေကိုထိခိုက်နိုင်ကြောင်းဟိုတယ်နဲ့ခရီးသွားလုပ်ငန်းရှင်တွေကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်အိန္ဒိယမှာသေဆုံးသူတူရှိလာခဲ့တဲ့အပြင်ရောဂါပိုးဟွာလေးများကူးစက်နေတဲ့အတွက်တောက်ကြလေးကစပြီးဧပြီလ15ရက်နေ့အထိပြည်ဝင်ဗီဇာထုတ်ပေးတာတွေဆိုင်းငံ့ထားမယ်ကြောင်းအိန္ဒိယအစိုးရကဖေဖော်ဝါရီလ17ရက်နေ့မှာကြေညာခဲ့တာပါဒီကြောင်းရိုက်တာတရင်ကိုအခြေခံပြီးကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ခင်ဗျာ
ကမ္ဘာတဝန်းကနိုင်ငံပေါင်း100ကျော်မှာကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်တောက်ကြနေအထိသေဆုံးသူ9400နီးပါးရှိလာနေပြီးရောဂါပိုးကူးစက်နေသူအရေအတွက်ဟာလည်း35000နာကပ်လာနေတဲ့အချိန်မှာပဲအိန္ဒိယနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးသူရှိလာပြီးဖြစ်ကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးကဖေဖော်ဝါရီလ12ရက်နေ့မှာကြေညာခဲ့တာပါသေဆုံးသွားသူဟာတိုင်းပြည်တောင်ပိုင်းကနဒါကပြည်နယ်ကအသက်84နှစ်အရွယ်အမျိုးသားဖြစ်တယ်လို့ဆိုပါတယ်လူဦးရေ 3.3 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံမှာအခုချိန်ထိဗိုင်းရပ်စ်ပိုးကူးစက်နေသူ84ဦးသာရှိသေးတာကြောင့်တခြားအာရှဥရောပနဲ့မြောက်အမေရိကတိုက်တွန်းနဲ့နှိုင်းယှဉ်လိုက်ရင်ကူးစက်သေဆုံးမှုအတော်လေးတက်တာနေတာပါဒါပေမဲ့ကျန်းမာရေးဝန်ဆောင်မှုအပိုင်းမှာမနိုင်ဝန်ထမ်းနေရတဲ့အခြေအနေရှိနေတာကြောင့်တကယ်လို့သာဒီဗိုင်းရပ်စ်ပိုးအလင်းအမြန်ကူးစက်ပြန့်နှံ့ခဲ့မှာဆိုရင်ကြီးမားတဲ့ပြဿနာတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ကြွမ်းကျင်သူတွေကထောက်ပြနေကြတာပါအစိုးရကကမ္ဘာလှည့်ခီးတယ်တွေကိုပြည်ဝင်ခွင့်ဗီဇာပေးလိုက်တဲ့အတွက်သူတို့လုပ်ငန်းတွေကိုအကြီးအကျယ်ထိခိုက်နှိမ့်နှံစေနိုင်တယ်လို့အိန္ဒိယကကမ္ဘာကျော်တက်ချ်မဟာရှိယာအဂရာမြို့ကဟိုတယ်နဲ့ခီးသွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌရာမေ့ရှ်ဝဒွာကပြောပါတယ
်ဟိန္ဒူစတန်ကန်ဒါ जो है विदेशी पर्यटक जो है मिल के बराबर रह जाएंगे
ဒီလိုဒီတိုင်းနောက်ဆက်တလောက်လောက်ပြေးထားမယ်ဆိုရင်ကမ္ဘာလှည့်ခီးသွားဝင်ရောက်လာမှုနှုန်းက၃ညအထိကျသွားပြီးတော့ကျွန်တော်တို့အဂရာမြို့ရဲ့ခီးသွားလုပ်ငန်းအတွက်အကြီးအကျယ်ထိခိုက်နှိမ့်ပါတယ်လာမယ့်ရဲ့အနေငယ်ဟာလဲကျွန်တော်တို့နိုင်ငံရဲ့ခီးသွွားလုပ်ငန်းအတွက်အကြီးအကျယ်ထိခိုက်စေမှာပါဒီဆုံးရှုံးမှုတွေပြန်ကာမိဖို့အတွက်နှစ်အတော်ကြာပြန်လို့ယူရပါလိမ့်မယ
်တန်တမာနေနဲ့အစိုးရတရားဝင်လုပ်ငန်းနဲ့တက်ဆိုင်တဲ့ဗီဇာတွေကလွဲလို့တခြားပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုအလုံးကိုဧပြီလ15ရက်နေ့အထိပိတ်ထားမယ်လို့အိန္ဒိယအစိုးရကကြေညာခဲ့တာပါအိန္ဒိယနိုင်ငံကိုနှစ်စဉ်ကမ္ဘာလှည့်ခီးတယ်10,000လောက်လာရောက်လည်ပတ်တာကြောင့်အဲ့ဒီခီးတယ်တွေကိုမိခိုးအားထားနေရတဲ့ဟိုတယ်နဲ့ခီးသွွားလုပ်ငန်းကိုထိခိုက်စေမယ့်အကြောင်းတက်ချ်မဟာကအဲလန်းညွန်अमित कुमार का ले त्यो बारे
यहां पर टिकट विंडो पर लाइन लग रही थी टूरिस्ट को टिकट लेने के लिए और यहां पर गाइड कम पड़ जाते थे उतना टूरिस्ट
कस्ट महारे को ဝင်ဖို့အတွက်လက်မှတ်အရောင်းကောင်တာမှာနေစဉ်လူတန်းရှိကြီးကလက်မှတ်လာတန်းစီနေကြတယ်လို့အဲ့ဒီဒီများလုံးတဲ့အတွက်အေးလန်းညွန်တော်မလုံလောက်တဲ့အခြေအနေမျိုးရှိကြတာပါဒီနေ့အခြေအနေကိုပြောရမယ်ဆိုရင်တော့အခုချိန်ထိကျွန်တော်အဲ့ဒီတယောက်မှမရသေးပါဘူးကျွန်တော်တကယ်ကြည့်နေလဲလွန်ခဲ့တဲ့နှစ်ရက်အတွင်းအဲ့ဒီတယောက်မှမရကြပါဘူး
ဟိုတယ်ပန်းရှင်တူဖြစ်သူရာဇင်သားကလည်းနိုင်ငံတကာကအဲ့ဒီတွေရောက်မလာကြတော့ကြောင်းအခုလိုပြောပါတယ
်ဒီကူစားအပ်တဲ့အပြီးဆိုကာပီဘန်ခတ်တော့လေဒီကူစားလည်းဘန်တော့လည်းဘောလည်းဘော
နိုင်ငံတကာအဲ့ဒီပုံမှန်လာကြတယ်အခုတော့တယောက်မှရောက်မလာတော့တော့ပါပဲအခုဆိုရင်ဟိုတယ်ကိုစိတ်ရည်တည်နိုင်မို့နဲ့ဝန်ထမ်းတွေကိုလစာပေးနိုင်မို့တော့အတော်လေးအခက်အခဲရှိနေပါတယ်အချိန်တွေဒီတိုင်းဆက်သွားနေမယ်ဆိုရင်တော့ဟိုတယ်ကိုပြီးတယ်ပိတ်ပြရမယ်အချိန်မျိုးရှိနေပါတယ
်မြို့တော်နယူးဒယ်လီကဟိုတယ်တွေလည်းအလားတူအခက်အခဲတွေနဲ့ရင်ဆိုင်နေရပြီးလာရောက်တဲ့ခုတူအရေးအတွက်90ရာခိုင်နှုန်းလောက်ကျသွားတယ်လို့မန်နေဂျာတူဦးဖြစ်သူအဂျစ်စင်းစစ်ဆိုဒီယာကပြောပါတယ်အခါတိုင်းနိုင်ငံခြားဧည့်သည်တွေနဲ့ပြည်နေတတ်တဲ့နယူးဒယ်လီမြို့ပဟာဂန့်အရကစားတောက်ဆန်နေတာလဲအခုဆို6ကတ်နေပါတယ်ပုံမှန်အားဖြင့်အိန္ဒိယကဟိုတယ်တွေဟာ2019ခုနှစ်အတွင်း3ပုံ2ပုံလောက်ဧည့်သည်အများအားရှိနေတတ်တယ်လို့ဆိုပါတယ်ဒီတော့တွင်အိန္ဒိယနိုင်ငံဗုဒ္ဓဂါယာမှာရောက်နေတဲ့မြန်မာနိုင်ငံသား2000ကျော်ကိုမတ်လ22ရက်နေ့မှာအလုံးပြန်ခေါ်မယ်လို့ဘုရားကရာဖျားဘူးကော်မတီဥက္ကဋ္ဌဥမမြင့်ကအပြေအဝေကိုပြောပါလေ
သူတို့ညီငယ်လေးအသီးသီးတွေနဲ့အားလုံး22ရက်နေနောက်ဆုံးထားပြီးအပြေးပြန်ခေါ်တော့မယ်အဲ့တော့အားလုံးဆစ်ဖြစ်ပါလေပန်နစ်မဖြစ်ကြပါနဲ့ဒီမှာပမာဏမှာပန်နစ်အရန်ဖြစ်နေကြတယ်အဲ့တော့ဒါကိုကျွန်တော်ထည့်ပြောချင်ပါတယ
်ဘုရားကရာခီးသွားတဲ့အပါဝင်ကမ္ဘာနိုင်ငံအသီးသီးကကမ္ဘာလိုက်ခီးတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးတာတွေယာယီပိတ်ပင်လိုက်တဲ့အကြောင်းအိန္ဒိယအစိုးရကကြေညာပြီးတဲ့နောက်မြန်မာနိုင်ငံကလည်းအခုလိုပြန်ခေါ်ဖို့စီစဉ်တာဖြစ်ပါတယ်ခင်ဗျာ